လာမယ့်ရှိသတင်းပတ်ဧပြီလ၁ရက်နေ့မှာကျင်းပမယ်2019ကြားဖြတ်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမဲအပြတ်အသတ်နိုင်ပြီးတော့အစိုးရဖွဲ့နိုင်ခဲ့တဲ့ NLD ပါတီကြီးနဲ့အတိုက်ခံပါတီဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိတ်အနယ်မွေးဆွေးနွေးကြပြီးဖြစ်ပါတယ်ဒါပေမဲ့လို့2012ကြားဖြတ်ရွေးကောက်ပွဲလောက်တော့လူထုစိတ်ဝင်စားမှုနည်းတယ်လို့သုံးသပ်တယ်လို့တိုင်းရင်းသားနယ်မြေတွေကလက်လက်နေတဲ့နေရာတွေအတွက်တော့တိုင်းရင်းသားပါတီတွေဘက်ကနိုင်ခြေရှိရဲ့လို့ရှုမြင်ကြပါတယ်မဆုမုံကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါလာမယ့်2019ခုနှစ်ဧပြီလ1ရက်စနေနေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဦးစီးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေနဲ့အညီလွှတ်တော်ကိုယ်စားလှယ်နေရာလစ်လပ်ခဲ့တဲ့မဲဆန္ဒနယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။လုံခြုံရေးအကြောင်းပြချက်အပါအဝင်အကြောင်းမျိုးမျိုးကြောင့်လစ်လပ်သွားတဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်အသီးသီးကလွှတ်တော်ကိုယ်စားလှယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပတာဖြစ်ပါတယ်။သတင်းတစ်ပတ်ပဲကြာတော့တဲ့အချိန်မှာတော့အနိုင်ရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကနာယကကြီးဦးတင်ဦးနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့ကိုယ်တိုင်မဲဆွဲစည်းရုံးနေတယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းဗဟိုလုံးမှုဆောင်တွေကိုယ်တိုင်အကြိတ်နဲ့မဲဆွဲစည်းရုံးနေကြပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာ NLD နိုင်ခြေရှိနိုင်ပေမဲ့လို့စစ်ရေးပဋိပက္ခတွေဖြစ်လို့လုံခြုံရေးစိုးရိမ်ရတဲ့ရှမ်းပြည်နယ်မိုင်းရှုနဲ့ကျေးတိမြို့နယ်လိုနေရာတွေမှာတော့တိုင်းရင်းသားပါတီတွေဘက်ကအနိုင်ရနိုင်ခြေများတယ်လို့ရှမ်းပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးရဲထွန်းကသုံးသပ်ပါတယ်။
တဲ့နိုင်ငံရေးအခြေအနေကတော့နည်းနည်းမတူဘူးပေါ့အခုဒီတစ်ခေါက်ရတဲ့ရွေးကောက်ပွဲကကြတော့နေရာလဲတိတ်မများဘူး16နေရာလောက်ပဲရှိတယ်ကျွန်တော်ခံမှန်းချက်ကတော့ NLD ပဲအဲ့ဒီဗမာလူမျိုးအများစုနေတဲ့ဒေသတွေမှာပို့ပြီးတော့အားတာချက်ရှိပါတယ်သူပဲနိုင်လိမ့်မယ်လို့ထင်တယ်သို့တော်လည်းတိုင်းရင်းသားဒေသတွေမှာမွန်ဥပချောင်းစုံလိုနေရာမျိုးနောက်ရှမ်းပြည်လိုနေရာမျိုးတွေမှာတော့တိုင်းရင်းသားနိုင်ငံရေးပါတီတွေကပို့ပြီးတော့အခြေအနေကောင်းတယ်လို့အဲ့လိုတွက်ချလို့ရပါတယ်ဂျာကောင်းပါတီပေါ့နော်ဂျာကောင်း SNLတို့သူတို့ပို့ပြီးတော့စိတ်ဝင်စားတယ်ကျွန်တော်တို့ဒီကြားပြူပါတီ SNDP တောင်မှအဲ့ဒီဘက်မှာစီဝေးတွေလုပ်တဲ့အခါအဲ့ဒီတော့လာတက်ကြတာတိတ်မတွေ့ဘူးပေါ့နော်
ညီမရေးလေးလာအကဲခတ်နေတဲ့ဒေါက်တာရမျိုးသိန်းကလည်းပြည်내တိုင်းလိုက်လစ်လက်နေမြေတွေမှာပါတီအသီးသီးကဝင်ရောက်ရှင်ပြိုင်ကြမယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အနိုင်ရနိုင်ခြေတွေနဲ့ပတ်သက်လို့လည်းအခုလိုသုံးသပ်ပါတယ
်လက်ရှိအခြေအနေမှာပါတီကြီးနှစ်ခုအနေနဲ့အချိန်နေပေါ့လေမဲဆွဲစည်းရုံးမှုတွေလုပ်နေတယ်ဆိုပေလို့အချိန်နဲ့ရှိမဲ့ဟိုမဲဆန္ဒနယ်ကတော့ကျွန်တော်တို့ရှမ်းပြည်နယ်ထဲမှာရှိတဲ့မဲဆန္ဒနယ်တွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ဂျားကောင်းပါတီဂျားမှာအရှင်ပြိုင်မှုအချိန်နဲ့ဖြစ်လိမ့်မယ်လို့ယူဆရပါတယ်နောက်တနေရာပေါ့လေအရှင်ပြိုင်မှုအားကောင်းနိုင်တာကတော့ကျွန်တော်တို့ရခိုင်ပြည်နယ်အမ်းမဲဆန္ဒနယ်ပဲဖြစ်ပါတယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ရခိုင်မျိုးသားပါတီရဲ့နောက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဂျားသုံးပါတီပေါ့လေအချိန်နဲ့ရှင်ပြန်ရမယ်မဲဆန္ဒနယ်တစ်ခုလို့တော့သုံးသပ်နိုင်ပါတယ်။နောက်စိတ်ဝင်စားစရာနောက်ကောင်းတဲ့မဲဆန္ဒနယ်တစ်ခုကတော့ကျွန်တော်တို့မွန်ပြည်နယ်ချောင်းစုံမဲဆန္ဒနယ်ပါပဲ။လက်ရှိအချိန်ဒီမှာကျွန်တော်တို့ချောင်းစုံမှာရှိတဲ့ကျွန်တော်တို့ဓာတ်နဲ့ပတ်သက်ပြီးတော့လူလူချားမှာဟိုစိတ်ဝင်စားမှုမားနေတဲ့မဲဆန္ဒနယ်လည်းဖြစ်တာကိုတွေ့ရပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြအချိန်နဲ့ရှင်ပြိုင်တဲ့မဲဆန္ဒနယ်တစ်ခုဖြစ်လာနိုင်ပါတယ်။
ဒါပေမဲ့လို့ NLD ပါတီအနေနဲ့လွှတ်တော်နိုင်ငံရေးတွေကိုပြန်ပြီးဝင်ရောက်ရှင်ပြိုင်ခဲ့တဲ့2012ကြားဖြတ်ရွေးကောက်ပွဲတုန်းကလောက်တော့ဒီ2019ကြားဖြတ်ရွေးကောက်ပွဲအပေါ်ပြည်သူလူထုစိတ်ဝင်စားမှုနည်းနေတယ်လို့ဦးရဲထွန်းကရှုမြင်ပါတယ်
။ဒီကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုရဲ့စိတ်ဝင်စားမှုကိုရေပူရပြောမယ်ဆိုရင်တော့ဟို2012တုန်းကကြားဖြတ်ရွေးကောက်ပွဲလောက်စိတ်ဝင်စားမှုမရှိတာတော့သိကြတယ်လေ။ဟိုတုန်းက2012ရွေးကောက်ပွဲဟိုကြားဖြတ်ရွေးကောက်ပွဲဆိုတာက2010မှာ NLD မပါဝင်ပဲကျင်းပခဲ့ပြီးတော့2012ကျတော့ပါဝင်ခွင့်ရတဲ့အခါမှာအလုံးရှင်ပြိုင်နိုင်ခွင့်ရှိတဲ့ပထမအဦးဆုံးရွေးကောက်ပွဲဖြစ်တော့ပြည်သူလူထုကအများကြီးစိတ်ဝင်စားတယ်။ဟိုဝိုင်းပြီးတော့လည်းဒီမဲထည့်လိုက်တော့ NLD ကဒီလာရှိုးတနေရလို့အကုန်နိုင်နေပေါ့နော်။အခုဒီတစ်ခေါက်ဂျာတ်ရွေးကောက်ပွဲကကြတော့ဟိုနေရာလည်းတိတ်မမြဘူး16နေရာလောက်ပဲရှိတယ်။တကယ်လို့အဲ့ဒီဟာမှာအခုလက်ရှိအနိုင်ရပါတီ NLD ကနေရာအနည်းစုပဲနိုင်နေပဲထားအောင်ဒီလွှတ်တော်နိုင်ငံရေးမှာအပြောင်းလဲသိရှိမှာမဟုတ်ဘူးဟိုရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုကနည်းနေဦးမှာပေါ့နော
်အခုလက်ရှိမှာတော့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအနေနဲ့လာမယ့်သတင်းပတ်အတွက်ရွေးကောက်ပွဲကျင်းပမယ့်နေရာတွေမှာတွားရောက်တာဝန်ယူဆောင်ရွက်ကြဖို့ပြင်ဆင်နေကြတဲ့အကြောင်းလောက်ကန်ရွေးကောက်ပွဲကော်မရှင်အတွင်းမှဦးကျော်မြတ်သက်ကပြောပြပါဗျာ
ကျွန်တော်တို့သွားမှာဒီလာကုန်ကနေမှာသွားမှာဆိုတော့အဲ့ဘက်မှာတော့သူကမဲဆင်းနေပါနဲ့တိကျအောင်လို့မဲပေးတဲ့နေရာတွေမှာ ဘယ်လိုပြောမလဲမတန်ဆွမ်းသူတွေပါအဆင်ပြေအောင်လို့ပေါ့ဗျာအဲ့ဒါအကုန်လုံးပြည်သူတိုင်းငယ်ပေးနိုင်အောင်တော့လုပ်ဝေးထားပါတယ
်ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်တုန်းကတော့တတိုင်းပြည်လုံးအတိုင်းအတာနဲ့ NND မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဘက်ကဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးအစိုးရတည့်ရဖွဲ့စည်းနိုင်ခဲ့တယ်လို့ပြည်တော်စုလွတ်တော်မျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်တွေမှာလွတ်တော်ကိုယ်စားလှယ်နေရာအတော်များများနေရာယူနိုင်ခဲ့ပါတယ်